နိုင်ငံတော်ဘဏ္ဍာအတွက်ရွှေပိတ်သာ1200ကျော်ပေးရန်ရှိဖို့ပေးရန်ရှိနေတဲ့မိုးတိမိုးမိရွှေတွင်းတွေလုတ်ကင်တွေရခဲ့သူအမျိုးသားကြီးပွားတွတ်တည်ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုပြည်ခဲ့တဲ့သတင်းပတ်ကဖန်ဆီးထိန်းသိမ်းခဲ့ပါတယ်။လာနေချီပြပထွက်ခွာတင်းချောင်နေနိုင်ခဲ့တဲ့မိုးတိမိုးမိရွှေလုတ်ကွက်1600ကျော်လုတ်ပိုင်ခွင့်ရခဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုအခုလိုဖမ်းဆီးလိုက်တာဟာဆိုရင်မြမစီးပွားရေးလုပ်ပုံကိုင်ပုံအခင်းချင်းပြောင်းလဲလာတဲ့သဘောလားဒီဖမ်းဆီးမှုကစီးပွားရေးလောကမှာရောတကယ်ရိုက်ခတ်မှုတွေရှိပါသလားဆိုတာကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ရဲ့မတ်တင်ကြီးထိုက်ကဆွေးနွေးတင်ပြထားပါရှင
်ဦးစိုးထွန်းရှင်ကိစ္စမှာဆိုလို့ရှိရင်ဒါအချိန်ချင်းညှိခဲ့ကြတဲ့ဟိုအနေထားလည်းရှိပါတယ်ဒါနောက်ဆုံးမဖြစ်တော့မှတရားစွဲတယ်ဆိုတဲ့သဘောမျိုးလည်းဖြစ်တော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ့နော်နဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာဒီအစိုးရဘက်ကနည်းနည်းများဟုတ်လက်တွန်နဲ့သဘောမျိုးရောရှိပါသလား
ရှင်တရားကလည်းရှင်တရားဟောင်းလာကိူးဟောင်းအမြင်ဟောင်းသင်တဘူလုပ်ပုံလေးနဲ့တွားနေတာဆိုတော့ဟောဆိုရဟုတ်ဒီဆုံးကလုပ်ချက်ရှိတာလုပ်ဖို့ပြောခဲ့ရင်မိသိမ့်ပြခဲ့ရင်တော့အောက်မှာကဟိုပတ်စံဓာရီစင်ွယ်ဓာရီဟလာချိန်ချိန်ညှိနေတာလေးရှိတယ်အခုဒီမိုးချုံမကြီးခါဆိုရင်ကိုယ်ဆိုထွက်ရှိတဲ့ကတော်တော်ကိုလုံးရောက်တာလေသူကိုမိမလုပ်ခဲ့တဲ့လုပ်သမားလေးနောက်ပြောက်ခံလက်ခွဲပေါ့နော်လက်ခွဲတော်တော်နစ်နာရတဲ့ရှိတယ်ဒါပေမဲ့အဲ့ဒီဟာကိုတောက်လျှောက်ရေးမြင်ခဲ့ပင်နေအခုနောက်ပိုင်းမှာဟိုမလွဲမချောင်းတာပေါ့နော်ဖြစ်လာတာမျိုးရှိတယ်နောက်တစ်ခုကဥမာသူကမပါတာကိုတော်တော်ဖန်ပေါ်ပေးတာရှိတယ်ဒါပေမဲ့အခုနောက်ဆုံးအချိန်ကအဲ့လိုဟုတ်တော့ဘုံဘုံလေးကပြောင်းသွားတယ်ပေါ့နော်
အဲ့အဲ့ဟာကြီးကလေအเจ้าကြီးဖြစ်နေတယ်။ဟုတ်ကဲ့။အဲ့တော့အခုလို့ဒီမိုးတိမိုးမိစသေးကြီးပေါ့နော်။ဦးစိုးထွန်းရှင်ကိုဖမ်းလိုက်တဲ့ကိစ္စတရားစွဲတဲ့ကိစ္စဒီကိစ္စကစီးပွားရေးလောကအတွင်းမှာရောခရဲရိုက်ပါသလား။ဟိုအရင်လိုတော့မဟုတ်တော့ဘူးဆိုတဲ့အလံမျိုးပေါ့နော်။ဆရာတတိထားစရာကိစ္စတစ်ခုမျိုးဖြစ်လာပါသလား။ဘယ်လောက်ခရဲရိုက်ပါသလဲရှင
်။အဲကျွန်တော်တို့တိတ်တော့ဟိုဒီကတော့ကတော့မကြမ်းဘူးပေါ့နော်ကိုကမကြည့်သေးလိုက်တာလည်းဖြစ်ကောင်းဖြစ်မယ်သို့တော်လည်းဟိုအနေချင်းတော့ဒီပေါ်မှာဟိုရှိနိုင်တယ်ဒီလိုတစ်ခါတော့ဘူးလို့မျှော်လင့်တာမျိုးလည်းရှိတာဘူးနော်ဟိုတခြားဟိုစီးပွားရေးမဟုတ်ပင်တခြားနိုင်ငံကြီးတို့တခြားအကြဆုံးကြောင်းတို့ဘာလို့လဲတက်တဲ့ဒီခံလေးပါလေလေအများကြီးလုံးနေချသေးတယ်လေဆိုတော့မဖြစ်တော့ဘူးလို့တွေးတဲ့လူတွေလည်းရှိမယ်။နောက်ပြီးတော့ဟိုကျွန်တော်တို့ပြည်ဝလူမှုဝန်ကြီးအချိန်ကြီးကလည်းခုထိကလာရှိတဲ့လူကိုတိုးကြတော့ဝင်ကြတော့ခတ်ကြတော့ဆိုတော့လေကျွန်တော်တို့လည်းသူမှုလို့ဖြစ်သွားတာပေါ့ငါတို့ဖြစ်မယ်မဖြစ်မှာဘူးဆိုရင်အတွေ့အကြုံရှိဦးမယ်ဆိုတော့ဟိုဘတ်ကြက်ကမှုကအများကြီးတော့မဖြစ်နိုင်ဘူးဒီလိုချင်းချင်းပဲလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ရှင်ဆရာဒါဆိုဆရာကကပြောတဲ့အချက်မှလည်းပါပါတယ်ဒီဟိုလုပ်ပိုင်ခွင့်ရှိတဲ့သူနဲ့ကတ်နေကြတော့ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီအာဏာရှိတဲ့သူနဲ့ဟိုပေါင်းပြီးတော့နီးကပ်ဆက်နွယ်မှုနဲ့အခွင့်အရေးအရင်ကလို့ပေါ့နော်တိတိတသာအခွင့်အရေးရနေတဲ့ဟာမျိုးတွေရောအဲ့လိုအနတ်အသက်တွေရောရှိပါသေးလားဆရာတို့ဒီစီးပွားရေးလောကဝင်ဝိုင်းနေမှာ
ရှိတော့ရှိသေးတယ်ဗျာရှိသေးတယ်ရှိနေသေးတယ်ဟိုအတက်တည်တော့နှစ်သိရတဲ့ဟာလေးတော့ရှိနေတယ်။ဆိုတော့ဟိုအားလုံးခြုံပြောရင်လည်းအချင်းချင်းအားလုံးတနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်လည်းကျွန်တော်တို့ခုနကအကြောင်းလေးတခုရွေးနေခြင်းဆိုပြီးမြေဒီကြားထဲမှာအခွင့်အရေးရတဲ့လူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ်။အဲ့ဒါလေးဟိုတချို့အရင်လုံးလုံးကလို့တော့ဟိုပေါ်ပေါ်ထင်းလေးဟိုစုံလို့မရတော့ဘူးပေါ့လေတော်တော်လေးသူ့လမ်းကြောင်းလေးသူဖောင်းနေကြတာလေးချင်းကန်နေကြတာလေးချိတ်ဆက်ပြီးလုံနေကြတာလေးအဲ့ဒါကြီးကရှိနေတယ်ကဒီဘက်ကဘာကိုအလုံးကောင်းကင်ကောင်းရပြီးတော့အရင်လုံးကလမ်းကြောင်းမျိုးနဲ့လေအဲ့ဒါမျိုးလည်းရှိနေသေးတယ်ဒါပေမဲ့ဒါကြီးကတဖြည်းဖြည်းတော့ဟိုလူပြည်လာရင်တော့အရင်လုံးကလေအရင်လုံးကလေပို့ပြီးတော့လူတို့ကထောက်ပြလာမှဆက်ကြလာမှတော့ဟို ရှိနေတာပေါ့
ဒီသွားရေးလောက်ရကံရတဲ့အခင်းချင်းအခုလိုအာနာရှိတဲ့လူလောက်ပိုင်ခွင့်ရှိတဲ့လူနဲ့တနည်းတစ်ပုံပတ်သက်ဆက်နွယ်နေမှာပဲစီးပွားရေးလုပ်ငန်းကအဆင်ပြေနေတယ်ဆိုတော့အခင်းချင်းမျိုးမှာပဲမြန်မာစီးပွားရေးအခြေအနေကဆက်ပြီးတော့သွားနေတော့မယ်လားဒါမှမဟုတ်လို့ရှိရင်ဒီစီးပွားရေးလုပ်ငန်းကိုမှန်မှန်ကန်ကန်တန်းတူရှင်းပြန်ခွင့်နဲ့ဟိုလမ်းကြောင်းပေါ်ကိုရောက်နေပြီလားဘယ်ဘက်မှာအလေးတားနေစေပါလဲဆရာ
သူကအရင်ခင်းချင်းမှာတော့မဟုတ်တော့ဘူးညအနည်းဆုံးတိတ်ဆိတ်ဝိတ္တကခင်းချင်းရောတော့ဟုတ်တော့အဲ့ဒါတော့ကြောင်းနေပြီကြောင်းနေတော့ကကျွန်တော်တို့ဟိုဆိုတော့ကျွန်တော်ပြောရတဲ့ဒီစာရီအထူးသင်တော့ပေါက်ရောက်တဲ့အစီအဟိုတိတ်တိတ်လက်တရှိတဲ့အစီအမှာဖြစ်တာပုံများတယ်
အဲ့တော့ဒီပြစပြီးတော့ပြောင်းလဲလာတဲ့အပြောင်းလဲလေးတွေတော့တွေ့လာပြီဆိုတော့ဒါကရောလမ်းကြောင်းမှန်လို့ပြောနိုင်ပါဘူးလားဆရာ
ဒီဟိုရတော့ဗျာဟိုရေလုံးကလို့ပတ်သက်စီသူနေပြေးကြံပြီးတော့ဟာတင်တာတို့ဘာလို့ဟိုရေလုံးကတော့မရတော့ဘူးဆိုတာမျိုးပြောလာတဲ့ဆိုတာမျိုးကတော့ဒါဟိုရေလုံးကောင်းမှန်တယ်ကိုရေးလာတယ်လို့ပြောလို့ရတာပေါ့လေဆိုတာဒီနေ့လာကပြန်ရမယ်တိုင်တော့မှကျမရေလုံးကလုံးဝလူမသိသူမသိလောကရဲ့ဇုံသွားတဲ့ဟာမျိုးဆယ်ခုတော့ရှိရင်အခုတခုတော့မဲလို့ရတယ်ဒါမျိုးတွေဖြစ်လာတယ်ဖြစ်လာတော့လမ်းကြောင်းမှန်ကိုမရောက်သေးတော့လမ်းကြောင်းမှန်ပဲကိုတော့အဲအနေနဲ့ညွှန်ပြနေတယ်ဆိုတော့ဟိုကအောက်ချက်ချက်ဆက်လို့ရတယ်